cannot quite reach the words to describe the tremendous pride I feel standing before you as the U.S. Ambassador to the United Nations. This is an institution that is fundamentally committed to
realization of freedom. ကုလသမဂ္ဂဟာအခြေခံအားဖြင့်ကမ္ဘာတစ်ဖက်လူအခွင့်အရေးလူသားတွေနဲ့လူလက်ခွင့်ရရှိရေးအတွက်ပေါ်ဆောင်ဖို့တန်တိတ်ထံချမှတ်ထားတဲ့အဖွဲ့အစည်းကြီးဖြစ်ပါတယ်။ဒီမူမြတ်လှတဲ့ရည်ရွယ်ချက်တွေကိုအကောင့်ထဲပေါ်ဖို့ကျမဒီကနေ့နယူးယောက်မှာရောက်ရှိနေတဲ့တွေ့လေကျမတိတ်ကိုဂုဏ်ယူမိပါတယ်လို့ပြောသွားသူကတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးတဲ့ကယ်လီ ခရက်ဖ်ဖြစ်ပါတယ်။နောက်သတင်းပါစက်တင်ဘာ19ရက်စတင်မဲ့84ကြိမ်မြောက်ကုလသမဂ္ဂညီလာခံကြီးမတိုင်မီစက်တမ12ရက်နေ့ကသမ္မတကြီးကယ်လီဟာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ထံသူ့ရဲ့ခွင့်အလွှာကိုပေးအပ်ခဲ့ပြီးကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာခုလိုပြောကြားခဲ့တာဖြစ်ပါတယ်။သူအနေနဲ့အမေရိကန်ပြည်ထောင်စုရဲ့လူအခွင့်အရေးစံထားချက်တွေကိုလည်း
I come to the United Nations not only as the President's emissary,
but also လူသားချင်းစာနာမှုပဋိပက္ခတွေဖြစ်ပွားနေတဲ့ဂရိကမ္ဘာကြီးမှာနိုင်ငံရေးပထဝီအနေထားရအကဲဆတ်မှုတွေမှာအမေရိကန်ရဲ့ခိုင်မာအကောင့်နဲ့ခေါင်းဆောင်မှုကတိတ်ကိုအရေးကြီးလာပါတယ်။ကျွန်မအနေနဲ့ဒီလိုမျိုးခေါင်းဆောင်မှုပေးနိုင်ဖို့ရည်ရွယ်ပါတယ်လို့သံမကြီးကယ်လီ ခရက်ဖ်ကပြောသွားတာပါ။ဒါအပြင
် I will defend America's values and interest. I will stand by our friends.
အမေရိကန်ရဲ့စံထားချက်တွေနဲ့အကျိုးစီးပွားကိုကာကွယ်ဆောက်ရှောက်သွားမှာဖြစ်တယ်လို့ကျမတို့ရဲ့မဟာမိတ်တွေမိတ်ဆွေတွေနဲ့အတူရပ်တည်သွားမှာဖြစ်တယ်လို့မရှိစင်ရဲသားတွေခိုးကိုရမယ့်တဲ့လူတွေရဲ့အခွင့်အရေးကိုလည်းကာကွယ်ဆောက်ရှောက်သွားမှာဖြစ်ပါတယ်လို့သမ္မတကြီးကယ်လီ ခရက်ဖ်ကကြေပေးသွားပါတယ်။သမ္မတကြီးကယ်လီ ခရက်ဖ်ဟာလက်ရှိရာထူးမတိုင်မီကနေဒါဆိုင်ရာအမေရိကန်သမ္မတကြီးဖြစ်သမ္မတဒေါ်နယ်ထရမ့်က2019ဇွန်လ15ရက်နေ့ကအမိတင်သွင်းခဲ့ပြီးဩဂုတ်လ3ရက်နေ့မှာလွှတ်တော်ကအစံနဲ့မဲခွဲဆုံးဖြတ်ခါအော်တိုဘာလ23ရက်နေ့မှာရာထူးတောင်ဝင်စတင်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။တမတ်ကြီးကယ်လီ ခရက်ဖ်နဲ့သူခင်မွန်းကျောင်းမီတွင်တတိကြီးဂျို ခရက်ဖ်တို့ဟာတမတ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်လှုပ်ရှားစဉ်ကဒေါ်လာ2တန်းမတည်ခဲ့သူတွေဖြစ်တယ်လို့ Republican Party တမတ်ရွေးကောက်ပွဲကိုယ်စားလှယ်တွေမဲဆွယ်မှုမှလည်းရံပုံငွေတွေဒေါ်လာ3နဲ့ချီလှူဒါန်းခဲ့ကြတာလည်းဖြစ်ပါတယ်။ထဲလို့တော့မှဩစာကြီးလာတဲ့ Republican မများစုခေါင်းဆောင် Mitch McConnell နဲ့လည်းကမင်းရင်းနေပြီးအရင်ကုလသမဂ္ဂတာမကြီးနီကီဟေလီပြီးခဲ့တဲ့နှစ်ကရာထူးနှုတ်ထွက်သွားခဲ့စဉ်ကအဲ့ဒီရာထူးမှာပထမနိုင်ငံခြားရေးဌာနရဲ့ပြောခွင့်ရအမျိုးသမီးဟေဒန်နာဝတ်ကိုယာထားခဲ့ပြီးနောက်အဆင်မပြေဖြစ်ခဲ့ရကကရီတာတာမကြီးဖြစ်ထမ်းဆောင်နေသူကီလီ ခရက်ဖ်ကိုစဉ်းစားဖို့တွတ်တော်မမစ်ချ်မက်ကော်နယ်ကထရမ့်ကိုအကြံပေးခဲ့တာဖြစ်တယ်လို့ဆိုပါတယ်သူကိုဖေဗရူလာ20ရက်နေ့မှာသမ္မတထရမ့်ကနောက်တက်မဲ့ကုလသမဂ္ဂဆိုင်ရာတာမကြီးဖြစ်အမိတင်သွင်းခဲ့ပြီးအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကကြားနာဆစ်ဆေးပြီးနောက်ဇူလိုင်လ30ရက်နေ့ကအထက်လွှတ်တော်ကနေထောက်ခံမဲ56မဲကန့်ကွက်မဲ34မဲနဲ့သူ့ကိုအတည်ပြုခဲ့တာဖြစ်ပါတယ်အထက်လွှတ်တော်ကြားနာဆစ်ဆေးပွဲမှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်လို့တောင်မီသူတွေလူငါရှင်ကြီးတဦးရဲ့ဇနီးအနေနဲ့မိကွန်းထုတ်ခံခဲ့ရပါတယ်ထိုစီသူလီမာပနတ်စွာဖြေးချခဲ့တာကတော့
We have so many crises in Venezuela, in Yemen, in Syria, and it's so important that we look after our human rights.
ကျွန်တော်တို့အများကြီးရင်ဆိုင်နေရပါတယ်။ Venezuela, Yemen, Syria စသဖြင့်တို့မှာပါ။ဒါအပြင်ကျွန်တော်တို့အနေနဲ့လူအခွင့်အရေးကိစ္စရပ်တွေကိုလည်းဂရုစိုက်ဖို့လိုပါတယ်။တကယ်လို့ဂရုမစိုက်ရင်ဒီဒုက္ခရေးကိစ္စရပ်တွေဟာလူသားချင်းစာနာမှုဒီပက္ခကြီးတွေအတွင်ကိုပြောင်းလဲသွားနိုင်ပါတယ်။ဒါကြောင့်ချမနီနဲ့ရှုမြင်တာကအပြစ်မဲ့တဲ့အယက်သားတွေပါဝင်ပတ်သက်နေတဲ့လူသားချင်းစာနာမှုအခြေအနေတိုင်းဟာပဋိပက္ခကြီးတွေဖြစ်တယ်လို့ချမနီနဲ့ရှုမြင်ပါတယ်လို့သူကလိမ္မာပါဏတ်စွာဖြေကြားသွားခဲ့တာပါ။တမတ်ကြီးကယ်လီ ခရက်ဖ်ရဲ့ခင်မွန်းဖြစ်သူဂျိုး ခရက်ဖ်ဟာအမေရိကန်အရှေ့ပိုင်းမှာတတိယအကြီးဆုံးကျောင်းမီသွေးတွင်းကော်မတီဖြစ်တဲ့ Alliance Resource Partners ကျောင်းမီသွေးတွင်းကြီးရဲ့တန်းကျွယ်တတိကြီးဖြစ်တယ်လို့သူတို့နှူးဦးဟာ Republican Party အတွက်အ လူငွေတွေထက်ခဲ့ကြသူတွေလည်းဖြစ်ပါတယ်။2009ခုနှစ်ကထိုစဉ်သမ္မတဂျော့ချ်ဝီဘုရှ်လက်ထက်မှာကယ်လီခရော့ဖ်ကိုကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးကိုအာဖရိကနဲ့ပတ်သက်လို့အမေရိကန်ရဲ့ပါဝင်ပတ်သက်မှုကိုအကြံပေးဖို့အမေရိကန်ကိုယ်စားလှယ်ဖြင့်ခန့်အပ်ခဲ့တယ်လို့သူဟာကင်တက်ကီပြည်နယ်ကိုကိုယ်စားပြုပြီး2016 Republican Party ညီလာခံကြီးကိုတက်ရောက်ခဲ့သူလည်းဖြစ်ပါတယ်။အခုလိုအထူးရှင်တွေကိုနိုင်ငံကြီးပြည်သူတွေကိုသမ္မတ Trump ပြရမှုနဲ့ပတ်သက်လို့လေဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။ ICJ ကပြည်ပခါစောင့်ကြည့်ရေးအဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာအကဲခတ်ပုဂ္ဂိုလ် Richard Gowen က
It's very unusual to have a donor in this role.
လူရှင်တူကိုဒီလိုအခမ်းကဏ္ဍမှာတာဝန်ပေးတာမျိုးကသိပ်မရှိလာပါဘူးဒီလောက်အရေးကြီးတဲ့ຢာရီမျိုးကို Trump ကနိုင်ငံရေးရာဆုချတာမျိုးလို့သဘောထားပုံရတယ်လို့အကြက်ခတ်တွေကမြင်ကြပါတယ်ဒါပေမဲ့အဆုံးမှာတော့လူကြီးကောင်စီမှာ American ပြည်ထောင်စုကိုစားရင်ဆိုင်ရမယ်လို့က Kelly Craft ပဲဖြစ်တယ်လို့တရုတ်နဲ့ရုရှားတို့ပေါ်ထားတဲ့ American ရဲ့ policy နဲ့ပတ်သက်လို့လည်းပြစ်တင်ဝေဖန်မှုတွေရင်ဆိုင်ရမယ်သူကသူပဲဖြစ်ပါတယ်
Kelly Craft အရင်ကကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဖြစ်တာဝန်ထမ်းဆောင်ခဲ့သူတောင်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးနီကီဟေးလီကတော့ကုလသမဂ္ဂမှာစတင်တာဝန်ထမ်းဆောင်စဉ်ကတည်းကသူ့ရဲ့ရည်တည်ချက်ကိုကပ်ပြက်ပြက်အသိပေးခဲ့သူဖြစ်ပါတယ
် For those that don't have our back
ကျမတို့ကိုမထောက်ခံတဲ့လူတွေရဲ့နာမည်တွေကိုတော့ကျမတို့ကမှတ်ထားမှာဖြစ်ပါတယ
်သမ္မတကြီး Kelly Craft ကတော့နီကီဟေးလီလောက်နိုင်ငံရေးအတွေ့အကြုံမရှိတဲ့အကြောင်းဝန်ခံခဲ့ဘူးတယ်လို့လေကဲခတ်ပုဂ္ဂိုလ် Richard Gowen ကပြောပါလေ
She has a reputation as a collegial
ကနေဒါမှာတာဝန်ထမ်းဆောင်စဉ်သူ့ကိုခင်မင်စရာကောင်းတဲ့တန်တမန်တူဖြစ်လူသိများကြပါတယ်ဒါပေမဲ့ကုလသမဂ္ဂနဲ့ပတ်သက်လို့တော့သူကသိအတွေ့အကြုံမရှိဘူးလို့ဝန်ခံပါတယ်ဒါအပြင်ဝါရှင်တန်မှာလည်းဘယ်လောက်ပောက်ရောက်တယ်လဲဆိုတာလည်းလူတွေသိမသိကြပါဘူ
းအသက်58နှစ်အရွယ်ရှိပြီဖြစ်တဲ့အင်တောင်သက်30မြောက်ရှိသူ Kelly Craft ဟာကင်တာကီတက္ကသိုလ်ကနေဝိဇာဘွဲ့ကိုရရှိခဲ့သူဖြစ်ပါတယ်။သူကုလသမဂ္ဂမှာလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံဖြစ်အမေရိကန်ကိုကိုယ်စားပြုရမှာတာမကြီးခရော့ဖ်အနေနဲ့အကဲဆတ်မှုတွေရင်ဆိုင်ရပွဲရှိပါတယ်။သူဘယ်လိုရင်ဆိုင်ဖြည့်ရှင်းကျော်လွှမ်းမလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သူများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice.